အငယ်ဦးလောက်စစ်ခင်ဗျာဒီနေ့ပြည်ခိုင်ပြိုးပါတီကအသစ်ပြန်ဖွဲ့လိုက်တဲ့ဗိုလ်အလုံးမှုဆောင်ကော်မတီဝင်တွေနဲ့ပါတီဝင်တွေတွေ့ဆုံပွဲမှာနိုင်ငံသမ္မတဦးသိန်းစိန်လည်းတက်ရောက်တယ်လို့သိရလို့ပါဘာတွေများလမ်းညွှန်ခဲ့တာမျိုးရှိခဲ့ပါလဲဗျာ
ဒီနေ့မှာဟိုမနေ့ကတော့သမ္မတကြီးကခဏလာတာပေါ့သူကလာနှုတ်ဆက်တာသူနှစ်ကြိမ်လာတာပေါ့ငါးနှစ်အတွင်းမှာနှစ်ကြိမ်လာတယ်ဒါလည်းလာနှုတ်ဆက်တာဖြစ်တဲ့အခြေခံဥပဒေကပါတီဥက္ကဋ္ဌဟာနိုင်ငံသမ္မတဖြစ်နေလို့လို့မရဘူးဒါကြောင့်ဘာမှပါတီကိစ္စတော့လာမပြောပါဘူးအဲဒါလာနှုတ်ဆက်တာဖြစ်ပါတယ်လို့အဲ့လိုပြောကြီးပြန်သွားတယ်ဗျအ
ခုဆိုလို့ရှိရင်လေဒီ USDP ပါတီအတွင်းမှာထိပ်ပိုင်းခေါင်းဆောင်တွေအပြောင်းလဲတွေလှုပ်ထားလို့လဲဒါပြည်သူများတော်တော်များလည်းစိတ်ဝင်စားနေကြပါတယ်ဗျအဓိကဘာကြောင့်လို့များပြောနိုင်မလဲခင်ဗျာ
အဓိကတော့ပါတီဥက္ကဋ္ဌဆိုပြီးတော့သူကဥစ္စာပြောနေတာအမှန်တော့ခိတ္တဥက္ကဋ္ဌလို့သူအဲ့လိုသုံးသပ်ရမယ်ခိတ္တဥက္ကဋ္ဌရဲ့လုပ်ငန်းဆောင်တာတွေကိုပဲလုပ်အောင်ပေါ့အဲ့ဒါကိုပါတီဥက္ကဋ္ဌဆိုပြီးတော့သူကစကားသုံးသပ်လိုက်တယ်အဲ့ဒီ2030စပြီးတော့သမ္မတဦးသိန်းစိန်ပါတီဥက္ကဋ္ဌသူ့ကိုလွှဲပြောင်းပေးကြတဲ့ကသူကပါတီဥက္ကဋ္ဌလို့သူ့ကိုခံယူပြီးတော့ဆောင်ရွက်နေတာပေါ့ဒါတွေဟာပါတီရင်းမှာဖြူလို့ညီမှုတွေပြောပြနိုင်တယ်တက်မလော်နယ်လည်းတဖြည်းဖြည်းနဲ့ကွာဟလာတယ်ပေါ့နော်နောက်ပါတီဟာတက်မလော်တီထောင်ပေးရဆိုတော့ပါတီနဲ့တက်မလော်တွေက relationship ပေါ့နော်အဲ့ဒါကအမြဲတမ်းကြည့်ရမယ်အခုကမရှိတော့ဘူးခွာချက်လာပြီဒါကြောင့်မလို့လူအုပ်ရှင်မအောင်နားပြီးတော့ဦးသေးဦးကိုခိတ္တဥက္ကဋ္ဌပေးလိုက်တယ်လို့ကျွန်တော်ယူဆပါတယ်အခုလိုဒုတိယဥက္ကဋ္ဌနောက်တစ်ယောက်ကိုခြားလို့တာဝန်ပေးရလိုက်တာဟာကျွန်တော်တို့တက်မတော်နဲ့တက်ခိုင်ရေးပါတီနဲ့ပိုနှိဆက်သွားစေတဲ့အချင်းဖြစ်ပါတယ်ဘာဖြစ်လို့ဆိုတော့အရင်တော့တက်ခိုင်ရေးတက်မတော်နဲ့လည်း꽌ပြီးအစိုးရနဲ့လည်းတော်တော်ကိုယ်တော်လည်းနဲ့꽌နေတယ်ဆိုတဲ့အနေထားအနေမှာကိုပြန်ပြီးတော့တက်မတော်နဲ့တက်ခိုင်နဲ့ပြန်အစည်းကတ်သွားအောင်ပြန်ပုံဖော်လိုက်တဲ့အခြေအနေဖြစ်တယ်အဲ့ဒါလည်းဖြစ်တဲ့ဘယ်တိုင်းပြည်မဆိုဖွံ့ဖြိုးတဲ့တိုင်းပြည်တွေမှာတော့ military backup ကဒါအရေးကြီးတယ်ဒါမှသာလေတိုင်းပြည်တည်ငြိမ်မယ်စိတ်ဆန္ဒစောပြီးတော့အာတကယ်ကိုဒီမိုကရေစီလူပေါင်းကြီးတို့သွားမယ်ဆိုဒါကတော့တတ်တော့မဖြစ်နိုင်သေးဘူးအဲ့ဒါသွားလို့လိုက်ရင်ကျွန်တော်တိုင်းပြည်တကယ်ပြက်ရင်ပြည်သူလူပဲနေလာမှာလေနော်အဲ့ဒါတွေကိုကျွန်တော်ကြိုတင်ပြီးတော့အဲမျောတွေးတပ်ဖို့တော့လူမဲ့လို့ထင်တယ်ဒါအခုကဆိုရင်တက်ခိုင်းနဲ့တမလို့နေဟာလုံးဝနီးကပ်သွားပြီပထမဟနေတဲ့အဲလမ်းကြောင်းကနေမှအဲနီးကပ်သွားပြီဒါကြောင့်မို့ဒီလိုဖြစ်လာအောင်ပြန်ပြီးတော့ recollect ပြန်ပြီးတော့လုံးလိုက်တဲ့သဘောဖြစ်တယ်လို့ကျွန်တော်ပြောချင်တယ်
ဒီနိုင်ငံတော်သမ္မတဦးသိန်းစိန်အနေနဲ့ပေါ့လေပြည်အောင်စုကြက်ခိုင်ရဲ့ဖွံ့ဖြိုးရေးပါတီကနေပြီးတော့နောက်ထပ်ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်မယ်လို့များပါတီကဆုတ်ပြတ်ထားတာမျိုးရောရှိပါလားဗျအ
ဲ့ဒီကိစ္စစိုးစင်းများမပြောဘူးဗျဘလို့နီးနဲ့တော်တော်ကြီးဟာပြန်ပါလာမလဲကျွန်တော်မခတ်မတတ်ပါဘူးဥပမာဒီလိုမျိုးသူတော်ဦးရှင်မဟုတ်လဲလေလေကိစ္စတောင်မှထိပ်ပိုင်းက၃-၄ရောက်တော့ပဲစီစဉ်ပြီးတော့ဆောင်ရွက်တယ်လို့ကျွန်တော်ယူဆပါတယ
်နောက်ထပ်ပေါ့လေဒီပါတီအတွက်မှလည်းဦးအောင်သိန်းလင်းတို့လိုဦးစောမြင့်ပေတို့လိုပါတီဘိုးကော်မတီဝင်တွေကိုလည်းဒါယာဒူးတွေရတဲ့ညနာမယ်ပါတီကနေထုတ်ပယ်တယ်လို့ဆိုတော့တော့မှကျွန်တော်တို့ကြားသိနေရတယ်ဗျအဲ့ဒါရောဘယ်လောက်များသိကြမှုရှိပါလဲဗ
ျပါတီကတော့မထုတ်ပယ်ဘူးဘိုးကော်မတီကနေမှသူတို့တာမန်ပါတီဝင်အဖြစ်ချွတ်ချလိုက်တာပေါ့အဖြစ်ချွတ်ချလိုက်တာဒါပါပဲသူတို့ဟာတန်ခိုင်ရေးဒစိတ်တက်ပြီးတော့လွတ်တော်တက်ဖို့နောက်ကတန်ခိုင်ရေးဒစိတ်တက်ပြီးတော့ဝေကောက်ပွဲဝင်လို့လည်းသူတို့ရထားပြီးသားဆိုတော့လေစိတ်တရားမရှိပါဘူးဟောသူတို့ဘိုးကော်မတီကနေတာသူတို့ကိုတာမန်ပါတီဝင်အဖြစ်ပို့လိုက်တာဖြစ်ပါတယ်ဘာဖြစ်လို့ပို့လိုက်တာလဲဆိုတော့သူတို့ဟာအစိုးရကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့တဲ့သူတွေလို့ကျွန်တော်အဲ့လိုထင်တယ်လीနော
်ဦးအောင်သိန်းလင်းတို့ဦးစောမြင့်ဖေတို့အပြင်နောက်ထပ်ဘသူတွေများပါဝင်ပါတယ်လဲဗျာ
အဲတခုကြီးတာဒီမြတ်စစ်ဝင်ကြီးဦးစောမင်းတို့သက်သက်ဝင်ကြီးဦးသိန်းထွန်းတို့တောက်လို့ဝင်ကြီးဦးခမောင်မင်းတို့အမရဦးသိန်းဆရာတာဝန်ကနေအနေသားပေးထားရှိတယ်အဲအနေသားတွေကိုသူတော်ဦးရှင်မပြန်ပြီးတော့ပါတီမှာစီးဆိုဆိုပြီးတန်ခတ်ထားရှိတယ်ခတ်ထားတဲ့အပြင်အဲတိုင်းတာဝန်ခံတွေကိုတိုင်းတာဝန်ခံဆိုတာပါတီပို့စရာဝင်ကြီးတို့လည်းမြင်တယ်ကျွန်တော်မကွေးပါဆိုရင်ဦးစောမင်းပေါ့နော်ဟိုတန်လီမှာဆိုရင်ဦးစောမင်းဖေနောက်ရန်ကုန်မှာဆိုရင်ဦးအမောင်သိန်းပေါ့အဲအဲ့ဒါတွေကိုတိုင်းတာဝန်ခံတွေကနေရုပ်သိမ်းလိုက်တယ်ဗျရုပ်သိမ်းလိုက်ပြီးတော့ဝင်ကြီးတို့ဒီပဲကိုယ့်ကိုဂိုင်ဆိုပြီးတော့အဲ့လိုမျိုးအဲ့လိုမျိုးပြင်ညာပါတယ်ဆိုအဲ့ဒါကိုပြောပါတယ်ဒီနေ့စီဝေးကတပ်ပိုက်ပေါ့နော်မနပိုင်းတပိုင်းညနေပိုင်းတပိုင်းအဲ့ညနေပိုင်းမှာတက်တဲ့စီဝေးကြတော့ကျွန်တော်တို့လက်ဖြန်ကတွတ်တော်ကိုစောစောစီးစီးဖြတ်ဖို့အဲ့ဒါကိုလွတ်တော်ဥက္ကဋ္ဌတွေကိုတိုက်တော့မယ်လွတ်တော်ဥက္ကဋ္ဌတွေတိုက်တော့လို့လွတ်တော်ဥက္ကဋ္ဌတွေကစောစီးစီးဖြတ်ပေးလိုက်ရင်ပြီးတော့အခုကကျွန်တော်တို့ကနေမီတွေကရေဘေးတင့်နေတာတွေကလည်းသိမ့်စီပြီးတော့ခံစားနေရတာရှိတယ်အဲ့လိုအဲ့ဒါတွေဟိုလေကျွန်တော်တို့ကကုညီကယ်ဆယ်ရေးတွေကျွန်တော်ကိုယ်စားလှယ်တွေကသွားပြီးတော့ကိုယ်တိုင်ကိုကြဆောင်ရွက်ချင်တာရှိသလိုအဲရွေးကောက်ပွဲနီးပြီပေါ့ဗျာအဲ့တော့လွတ်တော်ကြီးဝေးတွေကိုရက်တန့်ပြီးတော့အချင်းတို့ပဲကျင်းပပြီးတော့ကြာခင်ပဲပြန်ပြီးတော့ကျင်းပမဲ့ဟာ2015နိုဝင်ဘာ8ကျော်မှခေါ်ဖို့ကျွန်တော်တို့အဲ့လိုမျိုးအဆိုတွေဒီကြီးအဆိုတွေတင်သွင်းဖို့ရှိပါတယ်ဟုတ်
ဒါဆိုအငယ်ပြောပုံရဆိုလို့ရှိရင်ဒီမနက်ဖြန်ပြန်ပြီးကျင်းပမဲ့လွတ်တော်စည်းဝေးကရပိုင်းလောက်ပဲကျင်းပမဲ့သဘောမျိုးလားဗျ
ပါလေဗျမြေသားလွတ်တော်ဆိုရင်18ရက်ကနေ20ရက်ဆိုပြီးပြီအာပြည်သူလွတ်တော်နဲ့ပြောင်းသူလွတ်တော်ကတော့ကျွန်တော်ထင်တဲ့တောက်ကြလေးလောက်ဆိုပြီးမှတင်တဲ့အားလုံးဟုတ်ကဲ့
အငယ်အခုလိုပြေးကြပြေးတာကျေးဇူးများကြီးတင်ပါတယ်ဗျာ
ကောင်းပါခင်ဗျာလေးစားပါတယ်ဗျာ